မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုက်စီစဉ်မှာတော့ငင်းငင်းစွာစုဝေးခြင်းနဲ့စီတန်းလဲလဲခြင်းဆက်ရဥပဒေကိုလွတ်တော်မှာပြင်ဆင်ဖို့ဆွေးပြထားတဲ့ကိစ္စကိုဆွေးနွေးသွားမှာဖြစ်ပါတယ်ငင်းစုစီလို့လူသိများရဲ့ဒီဥပဒေကိုပြင်ဆင်ရမှာဒီဆန္ဒပြောင်းရွေးတွေသွေးဆောင်စည်းရုံးတွေကိုရှောင်ရှားနိုင်မှုနိုင်ငံတကာနားတွေကိုချင်းတရားနဲ့ညီဆန္ဒထုတ်ဖော်နိုင်မှုရည်ရွယ်ပြီးတော့ဆန္ဒပြောင်းရွေးအတွက်ကုန်ကျစရိတ်နဲ့ကြားခံမဲ့သူရဲ့အချက်လက်ကိုဟိုတင်ပြဖို့ထပ်မံပြည့်စုံမယ်လို့ဆိုရင်လည်းလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်တွေဒီမိုကရေစီအခြေခံတွေပေါ်မှာကန့်သတ်မှုတွေဖြစ်လာမှာကိုဆိုရင်မကင်းတဲ့သဘောထားတွေလည်းရှိနေပါတယ်ဆိုတော့ကျွန်တော်တို့ပြည်နယ်ဆွေးနွေးဖို့ဟိုဖိတ်ခေါ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါတယ်တူကတော့ကျွန်တော်တို့ဒီအမျိုးသားဒီမိုကရေစီဖွဲ့ချုပ်ဒီကောလင်းမျိုးနဲ့ပြည်သူ့လွတ်တော်ကိုယ်စားလှယ်ဦးမျိုးစောင်ဖြစ်ပါတယ်နောက်တူကတော့ကျွန်တော်တို့လူခွင့်ရေးရှင်းနေဦးသိန်းတန်းဦးဖြစ်ပါတယ်အခုဒီဆွေးနွေးမဲ့ပုဂ္ဂိုလ်တွေကရှင်းနေဦးသိန်းတန်းဦးကတော့လေလိုင်းပေါ်မှာရောက်နေဖြစ်ပါတယ်ဆိုတော့ကျွန်တော်ဆရာဦးသိန်းတန်းဦးရဲ့သဘောထားကိုအရင်ဆွေးနွေးကြပါတယ်ဆိုတော့ဒီငင်းစုစီဥပဒေမှာပေါ်တဲ့ဒီမှာတမာတဲ့ရွေချက်ရှိတဲ့သူတွေကိုဟန်တားဖို့ဥပဒေကိုဖြည့်ဆွက်ပြင်ဆင်မယ်လို့ဆိုပါတယ်ဆိုတော့အခုအချိန်ကြီးကတကယ်ပဲဒီလိုဖြည့်ဆွက်ပြင်ဆင်မှုလိုအပ်တဲ့အချိန်မျိုးမှာရှိနေသလားဆရာဦးသိန်းတန်းဦးဗျာ
တို့ကတော့နိုင်ငံကဆန်ထုတ်တွေနဲ့ကျွန်တော်တို့တခြားလုံးတောင်းဆိုလာကြတဲ့အချက်တွေပေါ့နော်အဲ့ဒါဒီတောင်းဆက်နိုင်မယ်ဆိုရင်တော့ငင်းစုစီဥပဒေဆိုတာကငကူတွေကမရှိတဲ့ဥပဒေဖြစ်တယ်နော်ဒါဒီရင်ကအရင်အစိုးရကသူတို့ဆန္ဒပြမဲ့လူတွေကိုတားဆီးပိတ်ပြီးတော့အကြောင်းမျိုးမျိုးကြပြီးတော့ကန့်တက်ပိတ်ပင်တာတွေလုပ်ခဲ့တဲ့ဟိုတွေပဲ။လည်းငါကရှိတယ်ဆိုရင်လည်းဟိုလမ်းလုံလုံရင်းမထိခိုက်အောင်ကျန်တဲ့မလူလားတဲ့ပြဿနာမှာပေါ်ပေါက်အောင်ထားတာ။ကျွန်တော်ဒီမှာတော့အဲ့ဒီသဘောကိုမဟုတ်ဘူး။အဲ့ကြောင့်ကြောင်းကြားကြတယ်တင်အောင်မထွေလုံးဆိုကန္နာခွင့်ပြုချက်ယူအောင်မယ်။စတဲ့မလူလားအပ်တဲ့ဒီကန့်တက်ပိတ်ပင်မှုတွေရှိနေတဲ့အထက်မှာအခုဒါကဒီထပ်တို့ဖြစ်နေတဲ့ဆိုတဲ့အချက်ကတော့ကျွန်တော်စိတ်ထင်လူလည်းမလို့အပ်ဘူးပြ။နောက်တစ်ခါဟိုဘာသွားတဘောဟိုပေါ်ပေါက်နေလဲဆိုတော့ကိုယ်နဲ့ဆန့်ကျင်တဲ့အဖွဲ့ကြီးကိုဟိုဒုက္ခပေးဖို့အတွက်နော်လှုပ်တယ်လို့ဖြစ်တော့တကယ်ရွေချက်ကဒီ FOE Freedom Expression ကိုတွားပြီးတော့သူလက်ဆက်စီတန်းလဲမှာတွားပြီးတော့အကန့်အသတ်ဖြစ်စီတဲ့သဘောမျိုးဖြစ်သွားတယ်ပြ။ကျွန်တော်တို့ဒီလူပြင်ဆင်မဲ့ဆိုတာသဘောမတူဘူး။လူလည်းမလို့အပ်ဘူးကျွန်တော်တင်တယ်
โอเคဆိုတော့ဟိုဆရာပြောပြလို့ပါပဲဒီဥပဒေရရှိအောင်မရှင်းသိမှုဆိုပြီးအရင်ကရဖြတ်တောင်ဖြတ်ဖို့ဆိုပြီးပြောထားတဲ့ဥပဒေရမှာတခုပါဝင်ဖြစ်ပါတယ်ဒါပေမဲ့အခုသူတို့ကပြင်ဖို့စင်ဖို့ဖြစ်နေတယ်ဆိုတော့လက်ရှိနိုင်ငံရေးအခြေအနေကဟိုလိုအပ်ချက်အရာဖြစ်ရမယ်ဆိုတော့သဘောမျိုးပြောနေတယ်ဆိုတော့မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအခြေအနေရောဟိုပိုဆိုးလာတဲ့ဟိုထိတ်ချုပ်ဖို့လုံနေတဲ့အခြေအနေမျိုးတကယ်မျိုးတကယ်ပဲရှိနေတယ်ဟိုအတိတ်ပဲထွက်နေသလားဆရာ
မဟုတ်ဘူးပြကျွန်တော်မြင်တာကတော့တိုင်းပြည်ရဲ့အခြေအနေကတရားဥပဒေမှထိန်းချုပ်မှာမဟုတ်တရားဥပဒေမစိုးမိုးတာဗျတရားဥပဒေစိုးမိုးမဲ့နေတာပေါ့နော်ဒီတရားဥပဒေစိုးမိုးမှုကိုထိန်းသိမ်းရမယ့်ပြည်ထောင်စုဝန်ကြီးဌာနလိုအားမျိုးတွေမြန်မာနိုင်ငံရဲ့ရက်တက်ဖွဲ့လိုအားမျိုးတွေကပေါ်ပေါက်နေတဲ့ပြဿနာတွေကိုအချိန်နဲ့တည်ငြိမ်ပဲဖြစ်ဖြစ်ထိထိရောက်ရောက်ဟန့်တားမလုပ်နိုင်တဲ့လူတွေထိန်းသိမ်းမရအောင်ဖြစ်နေတာကတော့တစ်ဖက်ဖွဲ့ကြီးကတုံ့နေတာမျိုးမဟုတ်ဘူးဒါပေမဲ့ကျွန်တော်ကလက်ရာတွေတွေ့ရတယ်ဗျအဲ့ဒါကဒီဥပဒေမလိုပါဘူးဗျကျွန်တော်တည်ဆဲဥပဒေတွေအများကြီးအဲ့ဒီကရည်ရွယ်လို့ရတာလို့ရှိတယ်ဟုတ်တယ်မင်းတကဒီကတ္တနာတွေတက်အောင်လုပ်တဲ့လူတွေရှိတယ်။အဲ့ဒီလူတွေကိုခွင့်ချက်တွေကြီးတိုင်းပေါ်တာပဲ။ဥပမာအားဖြင့်ဒီဥက္ကဋ္ဌလုံခြံတပ်ဖြတ်မှုမှာပါတဲ့လူတွေရုံးကိုသွားပြီးတော့အတမင်းဝအောင်စားထားတဲ့လူတွေဆစ်ဆူလိုက်တဲ့အခါကျတော့အဘိငါတွေဝင်နေပြီးတော့ပြောတဲ့လူတွေအဘိဟောပြောမှာပါတဲ့လူတွေဆိုတော့သူတို့ခွင့်ချက်တစ်ခုလုံးကိုကြီးနေရတာပဲဗျာ။အဲ့ဓာရီကိုဒီဥတွေကြီးစားမလို့ပါဘူး။ဒီသေးဥတွေနဲ့အညီတိတိယောက်ယောက်ကြောသားကျင်တာမခွဲခြားပဲနဲ့ကိုက်ကြွေးပြချင်းမဆိုရတယ်အဲ့တော့ဓာကြီးကိုအဲ့ဒီအကြောင်းကြားချက်နဲ့ဓာကြီးဖတ်ပြမယ်ဆိုရင်တော့ဖတ်ပြီးတော့ဘလူလားအပ်တဲ့ပြဿနာလေးပေါ်ပေါက်ထားတယ်လို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ဆရာဦးသိန်းသိန်းကျွန်တော်ကျန်တဲ့ဆွေးနွေးမဲ့ပုဂ္ဂိုလ်ကအခုထိဆက်သွယ်နေတာဟိုတယ်လီဖုန်းဆက်သွယ်လို့မရသေးတဲ့အတွက်ဆရာဦးသိန်းသိန်းကိုကျွန်တော်ဆက်မေးချင်တာရှိပါတယ်ဆိုတော့ဆရာလည်းဆက်သွယ်ပြောသွားတာရှိပါတယ်တခုကျွန်တော်နောက်တစ်ခုသတိထားမိတာလည်းပေါ့လေဒီဥပဒေပြင်မဲ့အချိန်မှာဒီနိုင်ငံရေးနောက်ကအခြေအနေတချို့ရှိနေတာပေါ့လေဒီဘာသာရေးလူမျိုးရေးသဘောထားပြင်ထန်တဲ့လှုပ်ရှားမှုတွေကိုဒီမြောက်ပေးနေတဲ့ဒီလက်မဲကြီးတွေလို့ပြောပြောနေကြတဲ့ကိစ္စတွေရှိနေတယ်ဆိုတာမျိုးနောက်အခုနောက်ဆုံးဆုံးလည်းဒီရခိုင်ပြည်နယ်ဒီမြောက်ဦးကဒီရုံးမှာနောက်ခွေရနဲ့တွေ့လို့လှုပ်ဆောင်မှုတွေရှိရဆိုတော့ဆွဆွဲချက်မျိုးတွေလည်းရှိခဲ့တယ်ဆိုတော့ဒီလိုနိုင်ငံနောက်ခံတွေရှိနေတဲ့အခြေမျိုးမှာဥပဒေပြင်ဖို့ဖြစ်လာရဆိုတော့တကယ်လို့များဒီလိုနိုင်ငံနောက်ဟိုပေါ့လေဒီလိုပြင်လာခဲ့ရင်ရောတကယ်ပဲထိရရောက်နေဒီလိုအခြေအနေမျိုးတွေဟန်တားနိုင်မယ်အခြေအနေမျိုးတွေရှိနိုင်တယ်လို့ဆိုနိုင်လားဆရာ
ကျွန်တော်ကတော့ကွန်မစ်တင်ကလုံရဲတယ်မလုံရဲဘူးဆိုတဲ့ကတ္တနာပဲဒီဥပဒေမပြင်ပြင်ပြီးမှလုံပါလား နော်အခုကျွန်တော်တို့မျက်မှောက်တွေ့နေရတဲ့ဒီအများကြီးပဲဗျာအဲ့ဒါတွေကိုဘယ်လောက်များထိထိကြောက်ကြောက်ကြိုင်တွေအေးအေးယူဆောင်ရရေးတဲ့လဲဆိုတော့ပြဿနာရှိတာပေါ့ဗျာအဲ့တော့ဟိုခုနညဦးကိစ္စဖြစ်တယ်ဒါလည်းကျွန်တော်တို့ကစဉ်းစားရတယ်ဗျာအာဒီတင်းတင်းသုံးနှစ်တိုင်တိုင်လုပ်နေတဲ့နေရာကြီးကိုခွင့်ပြုလိုက်ခြင်းအပြင်ဖြစ်ပေါ်လာမယ်နောက်ဆက်တဲ့အကျိုးဆက်တွေနဲ့ခုမပြုတော့ဖြစ်ပေါ်လာတဲ့နောက်ဆက်တဲ့အကျိုးဆက်တွေဘာလောက်กว่าလဲတဟာတဘောယူနဲ့ဖြစ်တာလားဒီလိုပြဿနာမျိုးတမင်မဖြစ်ပြန်အောင်လုပ်သလားဒီလိုကျွန်တော်ကစဉ်းစားရတယ်ဒီပြဿနာတိုင်းမှာတော့ရှိမှာပဲဗျဒီလိုကျွန်တော်တို့လက်မဲဟောလက်ဖြူဟောအစုပ်ပေါ့ဗျာလက်ကြောင်ဆုံးကျွန်တော်တို့ကတွေ့ရမှာပါပဲဘာလို့လဲဆိုတော့ဂွင်းဆက်တွေကိုကျွန်တော်ခုနပြောသလိုပဲချိတ်ကြည့်လိုက်လို့ရှိဘသူဘသူတွေကဘာပိဋကတွေထွက်ပြောနေတယ်ဆိုအင်းတိုင်းပေါ့ဗျာမမာပြီးတဏ္ဍတရားလုံးမှာပေါ်ပေါက်နေတယ်နိုင်ငံကြီးမတိမငင်ဖြစ်စေခြင်းနဲ့လူတွေရဲ့ဆန္ဒနဲ့လောက်ရကိုကျွန်တော်တို့သိနေရပြီအဲ့ဒါကိုတည်ခဲဥရိယငါငါခါဘူးရှိတယ်ဗျာနော်ကျွန်တော်တို့အခါနိုင်ငံတော်ဆိုတာကြည်တယ်လို့ရှိတယ်ဗျာကျန်တဲ့အများဒီဒိတ်ငါဖြစ်စေတဲ့ကိစ္စမျိုးတွေလည်းပတ်သက်တာတွေဖြစ်တယ်ဗျာဥပမာအားဖြင့်ဒီမှာလူတတ်မှုမှာဝင်ပြီးတော့အားပေးကုန်တယ်လို့ပြောကြောင်လို့ဆိုနေလို့ရှိတယ်ဒါဟာလူတတ်မှုမှာကျန်တာဖြစ်နေသေးတယ်ဗျာနော်ခုခုဒီလုပ်ညာတပ်ဖြတ်မှုကနောက်ကအခုမိတဲ့လူတွေဟာဒီကလေးတို့ကြီးအပေါ်အစိပ်ပိုင်းလေးတစ်ခုပဲဖြစ်နေတာအဲ့တော့သူအားပေးတဲ့လူတွေအများကြီးကအဲ့ဒါတွေဘယ်လိုရင်းဆောင်ရမလဲဆိုတော့အဲ့ဒီလူကိစ္စတွေကိုတိတိယောက်ယောက်ကင်တွယ်ဆောင်ရွက်ခြင်းမရှိဘဲနဲ့ဒီလူပြတနာကိုအဲ့ဒါကိုအကြောင်းပြတော့ဒါကိုတင်းလာမယ်ဆိုတော့မှန်ကန်တဲ့ရည်ချက်မဟုတ်ဘူးလို့ပဲကျွန်တော်ပြောရပါမယ
်ဟုတ်ကဲ့ဆရာဆွေးနွေးပြတဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးဖို့ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့လည်းရှိနေပါတယ်အဲ့ဒီထက်ကျွန်တော်အရင်ဆုံးကတော့ဒီအမေရိကန်ပြည်ထောင်စုကမောင်တပ်တနာရဲ့ပေးစာပါကိုရန်နိုင်ကျေးဇူးပြုပြီးဖတ်ပြပေးပါခင်ဗျာ
သောအနေရည်ချက်တဲပြီးတော့တရားဥပဒေစိုးမိုးရေးချိနဲ့နေတဲ့အခုလိုအချိန်မျိုးမှာပါတီတစ်ခုခုသို့မဟုတ်အဖွဲ့အစည်းတစ်ခုခုကမိမိတို့ပေါ်ယုံကြည်မှုရှိလာအောင်ထောက်ခံလာအောင်ငွေချေးရစိုးလက်ဆောင်တွေပေးပြီးသွေးဆောင်စည်းရုံးတာမျိုးတွေကြဲကြဲပြန့်ပြန့်မဖြစ်ပေါ်အောင်ကာကွယ်တဲ့ဖြည့်ဆွက်မှုဖြစ်တဲ့အတွက်ပြည်သူတယောက်အနေနဲ့ကြိုဆိုမိပါတယ်ဒီဖြည့်ဆွက်ချက်ဟာစည်းရုံးဟောပြောသူတွေရဲ့ကိုကျင့်တရားနဲ့အရေးချင်းတွေကိုပေါ်လွင်စေနိုင်မှာဖြစ်သလိုပြည်သူတွေရဲ့နိုင်ငံရေးအတွေးခေါ်တိုးတက်လာပြီးခေါင်းဆောင်ကောင်းတွေကိုရွေးချယ်လာနိုင်မှာဖြစ်ပါတယ်နောက်ပြီးငွေကြေးပေးသူတွေနောက်လိုက်ရင်နိုင်ငံရေးပါတီတွေသို့မဟုတ်ခါရမီဖွဲ့စည်းတွေရဲ့အသုံးချခံဘွားရောက်သွားနိုင်ပြီးပြည်သူချင်းချင်းပဋိပက္ခတွေမှာဖြစ်ပွားနိုင်အောင်လဲကာကွယ်ရာရောက်နိုင်ပါတယ်အထူးသဖြင့်ပြည်သူကိုတာဝန်ခံတဲ့ကိုယ်စားလှယ်တွေဟာကောင်းမွန်တဲ့ဆန္ဒနဲ့ဥပဒေတွေကိုပြင်ဆင်ဖြည့်ဆွက်ကြပေမဲ့ဒီဥပဒေတွေကိုဂုဏ်သိက္ခာရှိရှိတိတိကျကျလိုက်နာကျင့်သုံးကြမယ်တရားစီရင်မှန်တိုင်းအပေါ်မူတည်ပြီးအစိုးကောင်းနေဘလောက်ပေါ်ထွက်လာနိုင်မလဲဆိုတာပြောဆိုနိုင်မှာဖြစ်ကြောင်းဆွေးနွေးလိုက်ရပါတယ်
။ဟုတ်ကဲ့ဒါတော့ကျွန်တော်ဒီအမေရိကန်ပြည်အောင်စုကမောင်တပ်တနပေးပို့ထားတဲ့ပေးစာဖြစ်ပါတယ်။ဆိုတော့သူကတော့ဒီပြင်ဆင်ရေးကိုထောက်ခံထားပေမဲ့လည်းဒီဥပဒေကိုကျင့်သုံးတဲ့အပိုင်းတွေမှာတာဝန်ရှိတယ်ဆိုတာကိုထောက်ပြထားပါတယ်။ဆိုတော့ဒီတရားစွဲဖွဲ့စည်းရေးတာဝန်ရှိတဲ့သူတွေအနေနဲ့ဒီဥပဒေကိုလိုလိုအတိတ်ဖွဲ့ဖွင့်ပြီးလုပ်တဲ့အစဉ်လာရလေမြန်မာနိုင်ငံမှာရှိဘူးတဲ့အတွက်အခုဖြစ်ဆက်ချက်ကလည်းပဲဟိုလောက်ခံအတီးပြုတ်ဖြစ်ခဲ့မယ်ဆိုလို့ရှိရင်ဒီလိုခွင့်ကောင်းယူနိုင်အောင်လမ်းဖွင့်ပေးရရောင်းနိုင်တယ်ဆိုတဲ့အမြင်မျိုးတွေလည်းရှိနေပါတယ်။ဆိုတော့အခုဒီဖြစ်ဆက်ချက်အားရပါလေဆရာဦးတင်းတန်းဦးအမြင်ဟိုဥပဒေကြောင်းရဟိုတော့တက်ပြပါဦးခင်ဗျာဒီလိုအခွင့်အောင်းယူနိုင်တဲ့အခြေအနေမျိုးတွေဘယ်လောက်ထိဟိုပေါ်ပေါက်လာနိုင်စရာရှိလဲဆရာ
သူကဗျာဥပမာအဖြစ်ကျွန်တော်တို့မူလဥပဒေမှာကဒီမြေမူလ2017ငွေကြေးစုပြီးဥပဒေမှာကအများပြည်ပြည်ကိုကျင်တရားအကျိုးဟာတော့မထိရိုက်သေးတဲ့ဟာဆိုတော့အဲ့တော့ဒီအဲ့ဒီအများပြည်ပြည်ကိုကျင်တရားဆိုတာဟာလေအဲ့ definition မပါဘူးဗျာအဲ့တော့အဲ့ဒါအကြိုက်တဲ့ကြိုက်တယ်လို့အဓိပ္ပာယ်ဖွင့်လို့ရတာပေါ့နော်အဲ့တော့အဲ့လိုချရတဲ့ရတဲ့အပိုက်တွေရှိတယ်။ဟိုကွေးကြီးပြီးတယ်။အဲ့တော့မတိမငင်ဖြစ်စီတယ်ဆိုတာဘာလို့ပြောတာလဲ။ဆန္ဒပြရင်ဆန္ဒပြတဲ့ဒီဆန္ဒထုတ်ဖော်တဲ့နေရာမှာအကျိုးစံတွေတိုင်းလည်းချိတက်လာမယ်ပုံစံတွေတိုင်းလာမယ်။အဲ့ဒါကိုမတိမငင်ဖြစ်စီတယ်လို့ပြောလို့ရတာပဲဗျာ။ပြောကြည့်ရင်ပြောလို့ရတယ်။မပြောကြည့်ရင်မပြောလို့မရ။မရဘူး။ဒါတော့အဲ့လိုအနေအထားမျိုးတွေကိုလူတို့ဆွေးနိုင်တဲ့အနေအထားမျိုးတွေရှိနေကြ။အဲ့တော့ဥပဒေရတယ်ကျွန်တော်တို့တိတိကျကျမရှိဘူး။တိတိကျကျမရှိဘူး။မူလပြဋ္ဌာန်းတဲ့ဥပဒေကလူနောက်တဲ့ပြတ်သားမှုတိကျတာလည်းမပါဘူးမပါတော့အခုပြန်ပြင်းနေဆိုတဲ့အချက်မှလည်းသူအဲ့ကြရီယူပြီးတော့ပြန်လုလာတာအဖြစ်အန္တရာယ်ရှိတယ်လို့ကျွန်တော်ထင်တယ်
။ဟုတ်ကဲ့ဆရာဆရာပြောတာနဲ့ဆက်ဆက်ပြီးတော့ကျွန်တော်ဒီမှာဟိုစိတ်ဝင်စားစရာစာတစ်ခုလည်းပဲကျွန်တော်ဟိုဒီနေရာမှာဖော်ပြချင်ပါတယ်ဟိုတို့တခြားမဟုတ်ပါဘူးဒီကျွန်တော်ဒီအရင်သမရဦးသိန်းစိန်လက်ထက်မှာဒီပြန်ချာရေးဝန်ကြီးတာဝန်ယူခဲ့ဘူးတဲ့ဒီဥရဲထုတ်ကဒီသူ့ Facebook စာမျက်နှာမှာဒီဥရပြင်ဆင်မဲ့စီစဉ်တဲ့ပတ်သက်ပြီးဝေဖန်စာရေးထားတာပါသူကတော့ဒီဟိုငိမ့်စုစီလားငိမ့်ပြစီလားဆိုတဲ့မိကုန်းနဲ့စာတော်ရှိရှိရေးထားတွေ့ရပါတယ်ဆိုတော့ဒီဥရထုတ်ရဲ့စာကိုကောင်းလို့ပြောရမယ်ဆိုတော့ဒီအရင်အစိုးရလက်ထက်မှာဒါတဲ့ဒီလိုပြင်ခဲ့အဲ့ဒီတော့အတိုက က်ခံ NLD ကဘလို့သဘောထားမလဲဆိုပြီးသူကပထမမေးခွန်းထုတ်ပါတယ်။နောက်ဒီအရင်ကတိုက်ခံပေါ်မှာတဲ့ကူညီခဲ့တဲ့သူတွေကိုပြန်ဖိနှိပ်ရရောက်မပြင်ဆင်ချက်ဖြစ်နေသလားဆိုပြီးတော့လည်းသူကထောက်ပြထားတာတွေ့ပါတယ်။နောက်တစ်ချက်ကတော့ဒီပြင်ဆင်မှုအဆိုပြုထားတဲ့အထက်မှာလူလူကောက်ချက်ဆွဲနိုင်တဲ့ရေဝီယားဆန်တဲ့ပြဋ္ဌာန်းချက်တွေပါနေတယ်ဆိုပြီးထောက်ပြပါတယ်။ဆိုတော့ဒီစစ်သားတစ်ပိုင်းအစိုးရလက်ထက်ကတော့မှမထက်ခဲ့တဲ့ကန့်သတ်ချက်တွေကိုအယက်သားအစိုးရလူလူအစိုးရလို့ချွေးကြော်နေတဲ့အစိုးရလက်ထက်ကမှဒီငိမ့်စုစီဥပဒေကနေငိမ့်ပြည့်စီဥပဒေမဖြစ်စေချင်ပါဘူးဆိုပြီးတော့သူကညီကောင်းချုပ်အနေနဲ့ရေးထားပါတယ်။ဆိုတော့အခုဒီဥပဒေကိုပြင်ဆင်ခြင်းအပြင်ဆရာဦးတင်းတန်းဒီ NLD အနေနဲ့ဒီနိုင်ငံရေးအရာကိုဟိုနစ်နာစရာအကြောင်းတွေပေါ်လာနိုင်စရာရှိလားဆရာ။အဲ့တော့သ
ူကဟန်တားနေတယ်သူလည်းကျွန်တော်မြင်နေရတာပဲ။ဟိုဒီ generally စတဲ့အစိုးရကိုမတိမငင်ဖြစ်အောင်လုပ်တဲ့စုံစော်တဲ့ဖိစတည်နေဒီပတ်ထံပြီးပြီးတော့ဗျာဟိုတံပေါက်ပြဿနာတော့ကျွန်တော်တို့တွေ့နေပါဗျာဒါတွေကဗမာပြည်သမိုင်းမှာတော့ရိုးတယ်လို့ပြောပါမှာဗျာကျွန်တော်တို့အသက်ရပြီဓမ္မဆရာဖြစ်တယ်ဒီလိုပဲတည်ရင်တယောက်ဆက်ရမယ်လို့ပြောခိုင်းနေတာဗျာတစ်သက်လုံးဒီလိုလုပ်တယ်သူတို့မှန်ညောင်းကြတာရတာပဲလူလူဆန္ဒမပါပဲနဲ့အဲ့တော့အဲ့ဓာတွေကိုတားချင်ပုံရတယ်ဗျာတားချင်ပုံရတယ်တားချင်ပုံဒီပြင်ကိုဖြစ်အောင်လုပ်မယ်ဆိုပြီးတော့လုပ်ချင်တဲ့သဘောဒါပေမဲ့ခုနကဒီဦးရထုတ်ဆွဲတယ်ပေါ့ဗျာဟိုဒါနဲ့ဟိုနေပြီဆိုတာစလာတယ်ကဒီဦးရကမရှိသင့်ပါဘူးသမရာလီကိန်းစိန်လက်ထက်ကပြထားတဲ့ခါတည်းကအတိုက်ခံနိုင်ငံရေးသမားတွေကဖိနှိပ်ဖို့ပြထားခဲ့တာရေစုဒီဦးရဆိုတာကမရှိသင့်တဲ့ဦးရကအဲ့ဒီဟာကြီးကိုကိုဘဝင်ပါပြီးတော့ရိုက်ပြီးတော့ပြင်းမဲ့ဆိုရင်ကျွန်တော်ဆိုရင်လည်းဒါကဒီလူလူဆိုတာလို့ကြွေးကြော်နေတယ်ဆိုတာသူတို့ကတော့သဘောတူတယ်ကျွန်တော်သဘောတူတယ်ဗျာဒါပြည်သူအများစုကြီးကထောက်ခံထားတယ်သူဆိုတာအဲ့ဒီလူလူဆိုရရဲ့ကုန်တိတ်ခါအပေါ်မှာ freedom of expression နဲ့ဒီလူ့စာစီယုံစီဝေးခွင့်အပေါ်မှာတိုင်းတော်ကျင့်သုံးမှုနဲ့ပတ်သက်ပြီးတော့နိုင်ငံတကာကအထင်မြင်လွဲနိုင်တဲ့အနေအထားလို့ရှိရတယ်ကျွန်တော်ထင်တာ
။ဟုတ်ကဲ့ဆရာဆွေးနွေးပြီးတော့ကျေးဇူးပါ။ကျွန်တော်ဒီဆွေးနွေးပွဲအတွက်ကိုပါဝင်ဆွေးနွေးဖို့ဟိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေရဲ့တူကိုကျွန်တော်ဆက်သွယ်ရတဲ့အတွက်လှည့်ပေးခြင်းပါတယ်။ဟိုကိုခမောင်လင်းဖြစ်ပါတယ်။ကိုခမောင်လင်းရဲ့သဘောထားဆွေးနွေးနိုင်ပါတယ်ခင်ဗျာ
။原先一个人就现在说人就是不就是一个博主的是那样子的我们家里老板说虽然老板说我那时候一般他都过过来不知道我们这样去把的就算六个人三个人不知道我们这样去把的因为这样我们家人就是两个博主的这样六个人呢这样老板说两个人就是也就是要的人都有的就是一个二十来人ဒီလိုဒီနိုင်ငံသားတွေဆိုင်ရာဆရာကြီးရင်းကိုအစိုးရအနေဖြင့်ဒီမြို့ပါအခွင့်အရေးတွေညီပါရဲ့ဒီမနိုင်ငံကဒီနိုင်ငံမှာတော့ဆရာကြီးအကြီးကိုအစိုးရကိုဆန့်ကျင်ပြီးသူ့ရဲ့ချုပ်ပေါက်ပြီးအစိုးရကိုအကြီးအကျယ်လုပ်ပြီးယူရဲ့အစိုးရအနေနဲ့ပါရဲ့ဒီလိုမျိုးတွေကိုပြောနေရင်ဒီကိလေအချက်လက်တွေကဒီလိုမျိုးကိုလူ့ရဲ့ပိုင်းကိုရှင်းပြနေလို့ဖြစ်တယ်ဒီလိုမျိုးကိုရလို့လေဒီလိုမျိုးရအောင်ရှင်းပြနေလို့ဖြစ်နေပါရဲ့ခင်ဗျာ
โอเคခုခေါင်းလေးဆွေးနွေးပြရကျေးဇူးပါโอเคခုခေါင်းလေးဆွေးနွေးပြရကျေးဇူးပါကျွန်တော်ဒီ Facebook ကနေကျွန်တော်တို့မှတ်ချက်တချို့ဟိုရေးသားပေးပို့ထားတာတချို့လည်းတွေ့ပါတယ်သူကတော့မောင်မောင်ဆိုးဆိုတာဖြစ်ပါတယ်သူကတော့မထင်တယ်လို့ဆွဲသွင်းနိုင်မှုပြင်ကြပေါ့ဗျာဆိုပြီးတော့သူကတော့နည်းနည်းဟိုခနဲ့တဲ့ရေးထားပါတယ်နောက်တူကတော့ဥရွှေတိုင်ဆိုတာဖြစ်ပါတယ်သူကတော့ဆင်အနာရှင်စနစ်ကိုလူလားသူတွေဘက်ကစံနှပြမဲ့ခါတဲ့စံနှပြဝတ်တွေကုန်ချမဲ့မဲ့သူရဲ့အချက်လက်နဲ့ကုန်ကျစရိတ်ကိုတင်ပြဖို့ခိစားတွေမှာတော့အခက်အခဲဖြစ်သွားနိုင်ပါတယ်။သူကဒီနိုင်ငံသားတွေကကိုရင်တရားနဲ့အညီဆန္ဒပြမယ်ဆိုရင်တော့လေဥပဒေနဲ့ကလုံးကြားတွေလည်းပါလာနိုင်ပြီးလွတ်လပ်စွာဆန္ဒပြမှုတွေပေါ်ကန့်သတ်တင်နဲ့ထိခိုက်လာနိုင်ပါတယ်။ဆန္ဒပြမှုအမျိုးအစားလိုက်လောလောဆယ်မှာတော့စတင်ပြီး48နာရီကျော်မှဆိုတဲ့ဤဥပဒေအကြောင်းဤမျိုးစုံနဲ့မလုံနိုင်အောင်လုံနေတာမျိုးတွေကြုံနေရတယ်ဆိုတော့တေချာစဉ်းစားကြဖို့လိုမယ်လို့ယူဆပါတယ်ဆိုပြီးသူကတိုက်တွန်းထားတာမျိုးလည်းရှိပါတယ်။ဆိုတော့အခုကျွန်တော်တို့ဒီ Facebook ကဒီမှတ်ချက်ဒီမှာတော့ဒီပြင်ဆင်မဲ့အစီအစဉ်နဲ့ပတ်သက်လို့စိုးရိမ်တာနေလဲတွေ့ပါတယ်ဒီအစိုးရကိုအတိုက်ခံလုပ်တဲ့သူတွေကိုပါဟိုဖိနှိပ်ဖို့များလားဆိုတော့စိုးရိမ်ချက်တွေလည်းရှိနေပါတယ်ဆိုတော့ဆရာဦးသိန်းသိန်းဆိုတော့ဒီစိုးရိမ်ချက်တွေကဘယ်လောက်ထိဟိုကြိုးကြောင်းစီပြမှုရှိရလို့ဆရာအနေနဲ့ယူဆရလဲခင်ဗျာ
ကျွန်တော်တို့ကအခြေခံရှိတယ်ဗျအောက်တော့ဟိုဒီဆန္ဒပြပွဲတွေရှိတယ်လူ့သမားတွေဆန္ဒပြတာလူ့သမားတွေဆန္ဒပြတာပေါ့ဗျာဒါတွေရှိခဲ့တယ်ဒါတွေကတချို့ဆန္ဒပြပွဲတွေကဒါစီအစိုးရကိုဆန္ဒပြတာမဟုတ်ဘူး။အရင်အစိုးရလုပ်သွားတဲ့ကိစ္စရပ်တွေအပေါ်မှာကျွန်တော်တို့ပြည်နယ်လူပေါ့နော်။ဒီသိနေတဲ့ကိစ္စတွေသူ့အခွင့်အရေးကိုရတဲ့အပေါ်ဒီမှာဥပဒေမီးတဲ့ကိစ္စတွေအပေါ်မှာကျွန်တော်ပြရတဲ့ဆန္ဒပြဖို့ရှိနေတာ။အဲ့ဒါကြီးကဒက်စီလူအောင်တိုက်တာမဟုတ်ဘူး။တို့ရတယ်အဲ့လိုဟာမျိုးကိုလည်းပဲဒါမျိုးကြတော့ခုကအစိုးရကတော့ ဆန္ဒပြရတဲ့ဆိုတာကိုအစိုးရဖြစ်လာတဲ့အချိန်မှာအတိုက်ဆန်ဖြစ်ခဲ့တော့လည်းပဲပြီးပြီးတော့ဟိုသဘောမတူရတော့ကျွန်တော်မြင်နေရတယ်။နေရာအနှံ့မမြင်နေရတော့အဲ့ဒီလိုဟာမျိုးတွေကပါရိုးရိုးသားသားကိုရပိုင်ဝင်ရဲ့ကိုယ့်ရဲ့ခံစားချက်နဲ့နော်ကိုလူအပ်တဲ့ချက်တွေကိုပြရတဲ့ဆန္ဒပြဝင်တော့မှဒီဟာဒီဘုမနဲ့ဆွဲပြန်ပြီးတော့ဒါအပြင်ဒီအများကြီးကိုရှင်တရားအကျိုးငါပြထားတဲ့ဥတွေကိုချုပ်ပေါ်တာကြမှာလေလဲဆိုပြီးတော့လုံနိုင်တဲ့အနိဒာမျိုးတွေကရှိတယ်တကယ်လည်းအကြီးကြီးပြေးခါရအများကြီးဟာလက်တွေ့ရှိနေပါလားအဲ့တော့အဲ့ဒီအခြေအနေပေါ်မှာသုံးရင်ပုံမှန်မှုတွေကတော့အကောင့်ထဲနဲ့သုံးရင်မဟုတ်ဘူးကြကျွန်တော်အဲ့လိုပဲပြောနေတယ
်ဟုတ်ကဲ့ဆရာဦးသိန်းမောင်ကျေးဇူးပါကျွန်တော်တို့ဒီဆွေးနွေးပွဲနဲ့ဆက်ဆက်လို့လည်းဟိုဖော်ပြချင်တာတခုတော့ဒီအမျိုးသားဒီမိုကရေစီအင်အားစု NDF ပါတီကလည်းကြီးညာချက်တောင်ထုတ်ပြီးတော့ဒီဥပဒေပြင်ဆင်ရေးစီစဉ်နေပတ်သက်ပြီးကန့်ကွက်ထားတာတွေ့ရပါတယ်ဆိုတော့ဒါနဲ့ပတ်သက်လို့ဒီဟို NDF ကထုတ်ပြန်ချက်ကိုမဆုံမကျေးဇူးပြုပြီးဖတ်ပြပေးပါအောင်ခင်ဗျ
ဟုတ်ကဲ့23ရက်နေ့ဒီဖေဖော်ဝါရီရက်စွဲနဲ့ထုတ်ပြန်တာပါလွတ်လပ်စွာဟောပြောခွင့်လွတ်လပ်စွာရေးသားခွင့်လွတ်လပ်စွာစီးရုံးခွင့်လွတ်လပ်စွာဆန္ဒပြခွင့်ဆိုတာဒီမိုကရေစီရဲ့အနှစ်သာရကိုဖော်ဆောင်တယ်နောက်နိုင်ငံသားတွေရဲ့ရပိုင်ခွင့်နဲ့အလူခွင့်ရပိုင်ခွင့်ဖြစ်ပြီး2008အခြေခံဥပဒေရဲ့အခန်း7မှာအတိအလင်းပြဋ္ဌာန်းထားပြီးဖြစ်ပါတယ်ထို့အတူတရားဥပဒေစိုးမိုးရေးနိုင်ငံတော်လုံခြုံရေးရက်ရွာအေးချမ်းသာယာရေးနဲ့ပြည်သူတို့ရဲ့ကိုယ်ကျင့်တရားမထိခိုက်မပြတ်ပြားစေရန်အတွက်ငြိမ်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်နေခြင်းဥပဒေကိုတိတိကျကျပြဋ္ဌာန်းထားပြီးလည်းဖြစ်ပါသည်ထို့သောဒီမိုကရေစီစံနှုန်းနဲ့အတက်နိုင်ဆုံးပြည့်မီအောင်2008အခြေခံဥပဒေနဲ့ငြိမ်းစုစည်းဥပဒေတွေကပြည်သူတွေရဲ့ရပိုင်ခွင့်ကိုဒီမိုကရေစီနဲ့လူခွင့်နဲ့အညီဥပဒေနဲ့ပြဋ္ဌာန်းပေးထားတော်လဲအခုပြင်ဆင်ဖို့ဆွေးနွေးနေတဲ့ငြိမ်းစုစည်းဥပဒေပြင်ဆင်ချက်ပါဥပဒေပြဋ္ဌာန်းချက်တွေကဒီမိုကရေစီလူခွေများအရာပြည်သူတွေရဲ့ရပိုင်ခွင့်ကိုပုံမတင်းကျပ်စေပြီးတော့ပုံမရှုပ်ထွေးစေတဲ့အာဏာပိုင်တွေအနေနဲ့လိုသလိုဆွဲယူနိုင်တဲ့တရေခွင်းဥပဒေစကလုံးတွေနဲ့အစားထိုးလိုက်ခြင်းဖြစ်တယ်ဆိုတာလေ့လာတွေ့ရှိလိုက်ရပါသည်ဒါကြောင့်မို့လို့ကျွန်ုပ်တို့အမျိုးသားဒီမိုကရေစီအင်အားစု NDF ပါတီအနေနဲ့ဒီမိုကရေစီကိုတင်းတက်ပြီးတော့လူခွေကိုအညွန့်တုံးစေတဲ့ငြိမ်းချမ်းစွာဆွေးနွေးခြင်းစုဝေးခြင်းနဲ့ငြိမ်းချမ်းစွာစီတမ်းလှည့်လည်ခြင်းဆိုင်ရာဥပဒေပြင်ဆင်ချက်များကိုပြင်းထန်စွာကန့်ကွက်ပါကြောင်းသဘောထားထုတ်ပြန်အပ်ပါသည်ဆိုပြီးအမျိုးသားဒီမိုကရေစီအင်အားစုပါတီ NDFကဘဟုလုံးမှုဆောင်ကော်မတီအဖွဲ့ကထုတ်ပြန်ထားတာဖြစ်ပါတယ်ကိုအောင်လင်းဦးရေ
ဟုတ်ကဲ့ကျေးဇူးပါခင်ဗျဆိုတော့ဟိုဒီနေရာမှာဟိုသူတို့ကတော့ဒီနိုင်ငံအင်အားစုတွေဘက်ကနေစိုးရိမ်နေအခြေအနေတွေကိုဟိုဖော်ပြထားတာတွေ့ရပါတယ်ဆိုတော့ကျွန်တော်တို့ဒီမှာဥရထုတ်ခဲ့စာထဲမှာတချို့ပါတဲ့ဟာတွေကိုလည်းကျွန်တော်ဆရာဦးသိန်းသန်းဦးကိုလည်းနည်းနည်းတုံးသက်ပေးစေချင်ပါတယ်သူကတော့ပေါ်လေဟိုဥတကယ်ဆိုရင်လည်းဒီကိစ္စအခုပြင်ဆင်ချက်ဆိုတာဒီဟိုငိမ့်စုစီရတာဒုတိယအကြိမ်ပြင်မဲ့အစီအစဉ်ပေါ့လေအစောပိုင်းမှာဒီဟိုတစ်ခေါက်ကလည်းပြင်ခဲ့ဥပပြီးပါပြီဆိုတော့အရင်တော့လည်းတို့တို့ဒီဥရီတွေပြင်ဆင်မဲ့ရေးဆွဲမဲ့လုပ်တဲ့အချိန်ခါမျိုးမှာဟိုအမြဲတမ်းတို့ထည့်စဉ်းစားတာကတော့ကန့်တက်ချက်တို့တားမြစ်ချက်တို့နည်းနိုင်မြန်းနည်းအောင်ဆိုပြီးတော့တို့စဉ်းစားပြီးဆိုဆောင်ရွက်လို့ရှိရဆိုပြီးဥရထုတ်ကသူကရေးပါတယ်ဆိုတော့ဒါပေမဲ့အခုစဉ်းစားချက်မှာကြတော့ဟိုလျှော့ဖို့အပြင်တိုးဖို့ပါလာတယ်ဆိုတော့ကျွန်တော်အစောပိုင်းမှာဒါနဲ့ပတ်သက်လို့သတင်းတွေဖော်ပြတော့ရလဲပဲတချို့ကဝေဖန်တာရှိပါတယ်အရင်ဆိုရဲဟိုနောက်လူကပို့လက်ဆောင်ထက်လာသလားဆိုပြီးတော့ဝေဖန်တာတွေလည်းဒီပြည်သက်တွေကျွန်တော်ဒီ Facebook ဆာမျက်နှာတွေမှာကျွန်တော်သတင်းနဲ့ပတ်သက်ပြီးမှတ်ချက်ပေးခဲ့ကြတယ်လေဟိုတွေးခဲ့ရပါတယ်ဆိုတော့ဆရာဦးသိန်းသန်းကတကယ်လို့များပေါ့လေဒီလိုဥပဒေတွေရေးဆွဲရေးမှာဒီငိမ့်စုစီတွေမကောက်ဘူးပေါ့လေဟိုတခြားဥပဒေနဲ့ပတ်သက်လို့ပြင်ဆင်ရေးဖြစ်ဆွဲရေးတွေမှာစဉ်းစားတဲ့နေရာမှာဘယ်လိုမျိုးစဉ်းစားချက်တွေကိုဟိုအဓိကအခြေခံပြီးစဉ်းစားသင့်တယ်လို့ဆရာဥပဒေပညာရှင်တယောက်အနေနဲ့ယူဆမိလေဆရာ
အမှန်တရားဆိုတာကတော့ဒီဥပဒေကပြင်ရမယ်တော့မဟုတ်အစ်စ်ယေရှုရကိုမဖြစ်မနေလိုအပ်လာတဲ့အခြေအနေတရားမှာကျွန်တော်တို့ဒီဥပဒေရေးကြရပါဗျာယေရှုကယေရှုတော့ဒဂျစ်စကိကြပါဗျာဒီဥပဒေကပါလီမန်ကြီးကဒီဥပဒေပြကြတာပေါ့အဲ့တော့ပြုတော့မယ်ဆိုရင်ဒီလိုသက်ဆိုင်ရာနယ်ပယ်အလိုက်ကျွမ်းကျင်တဲ့ပညာရှင်တွေပါဖို့လိုတယ်လူလူကြီးရဲ့သဘောဆန္ဒအတန်ကိုနားထောင်ဖို့လိုတယ်နောက်ပြီးတော့ခုနလေပေါ့ဗျာဥပဒေကြီးတဲ့သူတို့ကတော့ဟိုဓာတ်တို့ရှိနေချင်ရုံတို့ဘာလို့ကတင်းနေတာတက်နေတာမိန်းနန္ဒာတွေအတင်းနဲ့အားတွေပါမယ်ကြီးသေးချင်းပြန်ကြားနာပြီးမှဒီကိစ္စလုပ်ချက်ဥပဒေနဲ့ကိစ္စဖြစ်တယ်ဗျအဲ့တော့ဥပမာအားဖြင့်ကျွန်တော်တို့ဒီ1994မြေသိန်းဥပဒေကိုဒီစင်မှ2019ဥပဒေကိုဥပဒေကြမ်းကိုရေးတယ်ဆိုတော့သူတို့ရှင်းတယ်ပဲလေသမားတွေပါတယ်လေသမားအချို့ဆောင်ရွက်သူတွေပါတယ်နဲ့စွန့်ကျင်နဲ့ပြည်တွင်းဒီပါတယ်ဟာရှင်ပါတယ်အဲ့ဒီလိုလူတို့အကျိုးစီးပွားအတွက်ဆိုတဲ့အခြေခံပေါ်ကမှဥပဒေပြင်မှုလို့လေဥပဒေပြုဖို့လိုတာပေါ့ဗျဥပဒေကဘယ်သူအတွက်ဘာကြောင့်ပြုတယ်လဲဆိုတဲ့ပြဿနာပေါ့နော်အဲ့ဒီအခြေခံပေါ်ဒီကနေပြီးတော့ကျွန်တော်တို့ဥပဒေပြင်ရေးကိုစဉ်းစားတင်တယ
်ဟုတ်ကဲ့ဆိုတော့ကျွန်တော်တို့ဒီဥပဒေပြင်ရေးအစီအစဉ်ကအခုလောလောဆယ်အထက်လွတ်တော်ထဲမှာတော့ဒီဆွေးနွေးဖို့အမျိုးသားလွတ်တော်ထဲမှာဆွေးနွေးဖို့သဘောတူထားပြီးသားဖြစ်နေပါပြီဆိုတော့ဒီဥပဒေပြင်ဆင်ရေးအတွက်ကိုပေါ့လေဟိုတကယ်နောက်ဆုံးဟို ပြင်းဖို့ဆိုပြီးတော့လွတ်တော်ဆုံးဖြတ်လိုက်တယ်ဆိုပါဆိုပါလေဆိုဒီလိုပြင်းလာမယ်ဆိုရင်ဒီပြင်းစင်ချက်မှာဆိုဆရာဦးတင်းတန်းဦးတူရဲ့သဘောထားအနေနဲ့ပဲဖြစ်ပါလေမဖြစ်မနေထပ်သွင်းတဲ့အချက်အနေနဲ့ပြောမယ်ဆိုရင်ဘာတွေများရှိလာနိုင်လဲဆရာ
ပြင်းစင်ချက်ကလည်းကဖြစ်တယ်ငါ၃ညဖြစ်နေတယ်ဗျတော့ခုနကဟိုအမျိုးသားညီညာစုဖွဲ့ရတယ်ဒီနေရာဖော်ပြထားတယ်လို့ပေါ့သူတို့လည်းအနေနဲ့ကျွန်တော်အနေထားတော့မတူပါဘူးသူတို့က2008ဖွဲ့စည်းပုံနဲ့ဒီမျိုးစုစီကဒီမျိုးစီနီးလားနေကြအောင်အတိအကျထမ်းထားတယ်ဆိုပြောထားတာကျွန်တော်လုံးဝလည်းမခံဘူး။အထောက်အပံ့ဖွဲ့စည်းပုံနဲ့2017ငွေစုတည်ဥပဒေပြီးလူတွေရဲ့ဒီမိုကရေစီအခွင့်အရေးတွေကိုလုံးဝယူပိန်းထားတဲ့ဥပဒေများဖြစ်နေကြ။ကျွန်တော်တော့မတူဘူး။ဒုက္ခရယ် conclusion ကတော့အဲ့မှာဘလူကအဖက်နဲ့ချုပ်ချေဖို့ဖြစ်နိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တော့တူတယ်။ဒါတော့သူတို့ကကျွန်တော်ရက်ချတယ်မတူဘူး။အခုလည်းအဲ့လိုပေါ့နော်ကျွန်တော်မဖြစ်မနေကျွန်တော်ဖြစ်တယ်နေလဲမထည့်ဘူး။ကျွန်တော်တော့ဦးရှင်တဲ့ဘောပြားပြောရရင်တော့ငွေစုတည်ဥပဒေကိုလုံထုံးလူတွေကအကြောင်းကြားရတယ်ဆိုတော့တော့ကလွန်ပြီးတော့ရေးယူပြီးပြတာမျိုး
ဟုတ်ကဲ့ဆရာဆိုတော့ဒီဟိုနောက်တချို့ကလည်းဝေဖန်တာပေါ့လေဟိုတပြိုင်နက်ထဲမှာပဲအခုဒီပြင်ဆင်မဲ့ဥပဒေဥမာအစိုးရရဲ့သတင်းစာရေးမှာတရားဝင်ဖော်ပြတဲ့အချိန်မှာဟိုတက်တက်ဆိုင်ဆိုင်ပေါ့လေဆိုတော့ဒီဟိုဥပဒေနဲ့တပြိုင်နက်ထဲမှာဒီတန်ငယ်မရင်းဥပဒေနဲ့ပတ်သက်လို့လေဟိုပြင်ဆင်ဖို့ဆိုပြီးတော့ဟိုသတင်းတစ်ခုကတပြိုင်နက်ထဲပါလာတော့တချို့ကပြောကြတာဥမာတန်ငယ်မရင်းလို့ဟာမျိုးကြာဟိုမလုပ်ဘဲနဲ့ဒီအရေးမပါတဲ့ဒီဥပဒေကိုလာပြီးတော့ထလုပ်နေတယ်ဆိုတော့အမြင်မျိုးတွေဝေဖန်တာမျိုးတွေလည်းရှိပါတယ်ဆိုတော့အခုဒီဥပဒေရဲ့စာလို့ရှိရင်တခြားအရေးကြီးလုံးတင်တဲ့ပြင်းတင်တဲ့ဟိုနောက်အစ်စ်ရွေးဆော်ဝင်ဖြစ်ဖြစ်ပေါ့လေပြင်းမှုကောင်းတဲ့တခြားအရေးကြီးတဲ့ဥပဒေရောဘာတွေများရှိနေလဲဆရာ
ဥပဒေအခုဥပဒေလို့ပြောတော့ကျွန်တော်အခုသွေးလေးမှသွေးလေးကြမှာပေါ့ဗျာဒါတွေအရေးကြီးတယ်ဗျာကျွန်တော်တန်းစီမှာဒီဖုန်းအတုပ်နဲ့ပတ်သက်လို့ဒီစီးပွားရေးနဲ့ပတ်သက်တဲ့ဟာတွေရှိတယ်ခုန2094ရေးသိမ်းဥပဒေဆိုပြီးပြင်းမှု2019ဥပဒေအဲ့ဒီမှာသူတို့ရဲ့အားကောင်းတဲ့အချက်တွေနဲ့ခုနလေရမားတွေ2094တုန်းကကြားထားတဲ့အခွင့်အရေးကောင်းတွေပေါင်းပြီးတော့ကတင်စင်တဲ့ဥလိပညာရေးနဲ့ပတ်သက်တဲ့ဥလိဒါရီရဖို့ရည်ကြည်မယ်လို့ထင်တယ်ကျွန်တော
်ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒီမှာဟိုပေါ်လေဒီ NLD ကဒီရွေထားတဲ့ထဲမှာဒီတရားဥပဒေစိုးမိုးရေးဆိုတဲ့တကယ်ကြီး NLD ရဲ့ဒီဟိုဒီရွေးကောက်ပွဲမှာအနိုင်ရလာတဲ့အာဂျင်ဒါလေးမှာဒီကိစ္စကလည်းအရေးကြီးတဲ့ကိစ္စတရားအနေနဲ့ပါရှိခဲ့ပါတယ်ဆိုတော့ဒီတရားဥပဒေစိုးမိုးရေးအပိုင်းမှာဒီဥပဒေပြည်ရေးအပိုင်းနေရာလဲအရေးကြီးရဲ့ဆိုတော့အခုလက်ရှိပေါ်လေ NLD ရဲ့ဒီနှစ်နှစ်တာဟိုအုပ်ချုပ်ရေးတည်ထောင်တွင်မှာဒီဥပဒေပြည်ရေးနဲ့ပတ်သက်တော့ပတ်သက်လို့ဆရာအနေနဲ့ကျင်းနှံ့မှုမကျင်းနှံ့မှုအပိုင်းဘာတွေများတွေ့ရလဲဆရာ
ဆိုဥပဒေပြည်ဖို့ဘာလဲကောင်းတာပေါ့1950ခုနှစ်ရေးပေါ်စီမံမှုလည်းဥပဒေဖြတ်သိမ်းလိုက်ပြီဗျာကျွန်တော်တစ်သက်လုံးဒုက္ခပေးခဲ့တဲ့ဟာပေါ့နော်အခုခဏခဏအကြောင်းကြားနေတဲ့နိုင်ငံသားတွေကိုဒုက္ခပေးနေတဲ့ဆက်အနာရှင်ဆယ်ဆိုတဲ့အဲ့ဒီဥပဒေကိုဖြတ်သိမ်းလိုက်ဒါရီဟာကောင်းတဲ့အချက်တွေပဲကောင်းတဲ့အချက်တွေဖြစ်တယ်ပြန်ပြီးတော့ဒီမှာတက်နိုင်တဲ့များဒုလူတကဒါတဲ့လူလူအဆုံးအဖြစ်တဲ့အခါကျတော့သူတို့ပြင်းနေဥတွေတွေကတော့ရည်ရွယ်ချက်ကမတူပါဘူးပြင်းနေချုပ်ချယ်မှုပြင်းတာမဟုတ်ဘူးဒါပေမဲ့ဝဏ္ဏဌာနလည်းပြင်းတာတွေကတော့သတိကြီးကြီးထားပြီးတော့ကျွန်တော်တို့လုပ်ဖို့လိုတယ်ဥတွေပြည့်တဲ့အခါမှာဥတွေပြည့်အမှတ်ကြီးဆိုတာရှိနေအကုန်လုံးမဟုတ်ဘူးဒါလည်းနိုင်ငံရေးသမားတွေကနိုင်ငံရေးဖြစ်တဲ့အခါမှာသူကဘသူ့ကိုသွားအားကိုးနေရှိတယ်ဆိုတော့ဒီခောက်ယူကျူးနေတဲ့ဘီယူကရက်အဟောင်းနေအရင်အစိုးရတစ်ထက်ကအမြင်မ်းတုံးနေသူကသူကဥပဒေကိုအလုံးလိုက်ကြည့်တာဟိုအပြားလိုက်ကြည့်တာလုံးလိုက်ကြည့်တယ်နိုင်ငံတော်ဆိုတာနဲ့ပါတဲ့ definition တွေပဲကြည့်တော့နိုင်ငံတော်ရဲ့တကယ်ကြည့်ရရင်သိတယ်ဘာလဲဆိုတာမျိုးချုံချက်တာမျိုးမဟုတ်တဲ့အခါကျတော့အဲ့ဒီအခက်အခဲတွေတော့ကြည့်တယ်တို့ရတယ်ကျွန်တော်တို့အနေနဲ့ပြောရတော့ဥပဒေပြတ်ပြတ်ကတော့ကိုယ့်ဘက်ကအင်အားစုကအများကြီးဖြစ်နေတယ်တောင်းတယ်ကောင်းတဲ့ဥပဒေတွေပြင်နိုင်ခဲ့တယ်ဆက်ပြီးတော့ပြင်ဖို့ဆက်ပြီးတော့လုပ်ဖို့လိုလာရည်တော့ရှိတယ်ဆက်ထင်တယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဥပဒေပြည့်ရည်ပြင်ဒီဥပဒေကိုလိုက်နာကျင့်သုံးရတဲ့အပိုင်းမှာလည်းကျွန်တော်မြန်မာနိုင်ငံမှာတစ်ချောင်းလုံးအားနည်းရဆိုပြီးတော့ထောက်ပြရရရှိပါတယ်ဒါရီကိုပြင်ဆင်ဖို့အစိုးရအနေနဲ့လုံနိုင်တာတွေဘာတွေများရှိမလဲဆရာ
ဟုတ်ပါဗျာအခုတရားဥပဒေစိုးမိုးကမင်းလာရင်ကိုယ်ကနားဟိုဘုံနေရာဟိုနေရာကိုယ်ဒီနေရာကိုယ်ဒါကကျွန်တော်ရိုးရိုးရှင်းရှင်းလေးပါပဲဗမာပြည်တိုင်းကိုပြန်ကြည့်လိုက်လို့ရှိရင်တိုင်းပြည်ကိုမတည်မငြိမ်ဖြစ်အောင်လုပ်ကြတာဘယ်သူတွေလဲဒီအချိန်မှာရိုးရိုးလေးပဲဒုသားတို့ကအဖွဲ့ချုပ်တက်နေတဲ့အချိန်မှာဟာတိုင်းပြည်ကမတည်သက်ပါဘူးလို့နော်တက်တည်ပြကျင်တဲ့လူတွေဘယ်လိုတွေရှိကြလဲနော်ဒါမျိုးပေါ့ဗျာဆိုတော့အဲ့ဒီဟာမျိုးတွေကိုကျွန်တော်ကအရေးယူတဲ့နေရာမှာအလုံးအားနေတာဗျာဥပဒေကပြုတ်ဖို့တောင်မလိုသေးဘူးရှိတဲ့ဥပဒေတွေကိုတကယ်အသက်ဝင်အောင်ကျွန်တော်တို့လုပ်ကောင်းတဲ့ပေါ်ဖို့လိုတာပေါ့ဗျာအားလိုက်စားမှုဒါမျိုးဥပဒေဒါတကယ်ဟန်ကြတော့ကျွန်တော်တို့မလေးစားဖြစ်ကြရှိကြရတယ်မသာတော့ဘယ်ကြီးအဲ့လိုလဲပြီးတဲ့ကိစ္စကိုဒီမတော်ချေဖွဲ့စည်းပုံကြာဦးရဆိုပြီးတော့ကျွန်တော်တို့ကဒါအင်္ဂါဆုံးအောင်တဲ့ဟာ corruption committee ဆိုပြီးတော့လူတွေအများကြီးခန့်ပတ်စံကြီးပေးရတိုက်ကြည့်ပါလားတွေအများကြီးကိုဘလို့အကဒါမျိုးတွေဖြစ်လာတကယ်က ဥရိရဲ့အာနိသင်တကယ်သိရအောင်ဥရိကိုထိန်းသိမ်းစောင့်ရှောက်တဲ့အဖွဲ့ကြီးတွေကနည်းအစုကလက်တွေ့လိုရမှာဗျ။အဲ့ဒီမှာတော့ကျွန်တော်အစုကအတော်အားနေတယ်လို့ပြောပါမယ်
။ဟုတ်ကဲ့။ပါဝင်ဆွေးနွေးပေးတဲ့လူခွေရှင်နဲ့ဦးသိန်းတန်းကိုယ်တိုင်ပါဝင်ဆွေးနွေးသူတွေစာရေးမှတ်ချက်ပေးတဲ့သူတွေနဲ့ဒေါက်တာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။